ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC ကသူတို့စီမှာအီဘိုလာရောဂါကင်းရှင်းသွားပြီလို့ကိုယ့်ဘာသာကြေညာလိုက်ပါတယ်။အောက်ဂိုလာမှာရောဂါဆက်ဖြစ်ပြီးလူ90ကျော်သေဆုံးရပြီးတဲ့နောက်အဲ့လိုကြေညာတာပါ။ DRC ကျန်းမာရေးဝန်ကြီး Felix Kabangi Nambi ကစနေနေ့မှာကြေညာချက်ထုတ်ပြန်တာပါ။ဒါပေမဲ့လည်းရောဂါမပြန့်နှံ့တော့ဘူးဆိုတာကနိုင်ငံမှာလုံးဝအန္တရာယ်မရှိတော့ဘူးဆိုတဲ့အတိအပယ်မသက်ရောက်ဘူးလို့သူကသတိပေးပါတယ်။အနောက်အာဖရိကဒေသမှာဖြစ်တဲ့အီဘိုလာရောဂါအမျိုးအစားမျိုး DRC နိုင်ငံထဲရောက်လာနိုင်နေတော့မယ်လို့ဝန်ကြီးနမ်ဘီကပြောပါတယ်။ဒီအစီမှာဖြစ်တဲ့ Ebola ရောဂါဟာ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေမှာဖြစ်တဲ့ရောဂါအမျိုးအစားနဲ့မတူပါဘူး။အဲ့ဒီသုံးနိုင်ငံမှာတော့ Ebola ရောဂါကြောင့်လူ 9,000 ကျော်သေဆုံးရပြီပါပြီ။ဒီတော့ဒီမှာပဲသူရဲ့မိခင်တိုင်းပြည် Sierra Leone မှာ Ebola ရောဂါကူးစက်ခံရတဲ့ဆရာဝန်တဦးဟာစေကူတော်မှုခံယူဖို့ American ပြည်ထောင်စု Nebraska ပြည်နယ် Omaha မြို့စီပြန်ရောက်သွားပါပြီ။ Maryland ပြည်နယ်မှာနေထိုင်ပြီး American နိုင်ငံသူတဦးနဲ့ထိမှန်လက်ထပ်ထားတဲ့ Dr. Martin Salia ဟာ Freetown ဆေးရုံမှာသူရဲ့ရောဂါကူးဆရာဝန်ဖြစ်လုပ်ကံရင် Ebola ရောဂါကူးစက်ခံရတာဖြစ်ပါတယ်။အီဘိုလာဝေဒနာသည်တွေကိုကုသဖို့အထူးပြင်ဆင်ထားတဲ့အမေရိကန်ဆေးရုံတွေကတခုဖြစ်တဲ့နီဘရတ်စကာဆေးဘက်ဆိုင်ရာဌာနမှာသူ့ကိုကုသမှာဖြစ်ပါတယ်။